နိုင်ငံလုံးအပြစ်ခတ်ရေးစရေးစာချုပ်လက်မှတ်ရေးထိုးရေးဆွေးနွေးဖို့အတွက်လက်နက်ကိုင်အဖွဲ့တွေကထိပ်တီးကောင်းဆောင်တွေဟာဒီကနေ့ဆိုရင်နေပြည်တော်ကိုရောက်ရှိနေပြီးမနက်ဖြန်မှာတော့နိုင်ငံတော်သမ္မတအပါအဝင်အစိုးရအဖွဲ့အဝန်ကြီးတွေနဲ့တွေ့ဆုံဆွေးနွေးမှာပါဒီကနေ့နေပြည်တော်ကိုရောက်ရှိချိန်မှာတော့အစိုးရအဖွဲ့ငင်းချမ်းရေးဆွေးနွေးရေးအဖွဲ့နဲ့ပနာမအကျိုးညှိနှိုင်းဆွေးနွေးကြရမှာအလားအလာကောင်းတွေပေါ်ထွက်လာနိုင်မယ်လို့မျှော်လင့်ထားကြပါတယ်တရင်ပြည်ဆောင်ကိုတော့ VOA မြန်မာပိုင်းရဲ့တရင်ထောက်ကိုမိုးစောကနေပြည်တော်ကနေအခုလိုတရင်ပေးပို့ထားပါတယ်
ဟုတ်ကဲ့နှစ်ပေါင်း60ကျော်ကြာဖြစ်ပွားနေတဲ့ကဘာပေါ်ကအရှိကြဆုံးပြည်ရင်းစစ်ရစဲရေးအတွက်အဆုံးဖြတ်ပေးမဲ့ဆွေးနွေးပွဲတရက်ကိုမနက်ဖြန်မှာနိုင်ငံတော်သမ္မတနဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့ထိပ်သီးခေါင်းဆောင်တွေတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။လောလောဆယ်နေပြည်တော်ကိုရောက်ရှိနေတဲ့တိုင်းသာအဖွဲ့ထိပ်သီးခေါင်းဆောင်တွေဟာဒီကနေ့မှာတော့ပြည်တော်စုငင်းချဲရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC အဖွဲ့ဒုတိယဥက္ကဋ္ဌတွေဖြစ်တဲ့ပြည်တော်စုဝန်ကြီးဦးအောင်မင်းတူတော်ကိုယ်စားလှယ်ဦးသိန်းစော်တို့အပါအဝင်အစိုးရဝန်ကြီးတွေနဲ့နေပြည်တော် Lake Garden Hotel မှာဒီကနေ့ညနေ 4:00 ကနေ 9:00 အထိအကြိုတွေ့ဆုံညှိနှိုင်းခဲ့ကြပါတယ်။ဒီကနေ့အထိတွေ့ဆုံညှိနှိုင်းမှုတွေအရဆိုရင်မနက်ဖြန်ဆွေးနွေးမဲ့တနင်္ဂနွေလုံးအပြစ်ခတ်ရစေးရေးစာချုပ် NCA လက်မှတ်ရေးထိုးရေးဟာအလားအလာကောင်းတွေရှိနေတယ်လို့ UPWC ရဲ့အလို့အဖွဲ့ဖြစ်တဲ့မြန်မာငင်းချမ်းရေးစင်တာကအကြီးတန်းကြံပေးဦးလောင်မောင်ရွှေကတုံ့သက်ပြောဆိုပါတယ်။
အပြည့်မှာလုံးမဲ့ဆွေးနွေးပွဲတွေလိုအပ်တဲ့အကျိုးညှိနှိုင်းတာတွေလုပ်တဲ့အတွက်တိုင်းသားတွေဘက်ကလည်းလွတ်လပ်လပ်လပ်ဘာရချုပ်ကုံဆိုဆွေးနွေးလို့ရမှာပါအခုကျွန်တော်တို့လို့ဆွေးနွေးတာတွေအားလုံးကတော့ NCA Tax for ဆွေးနွေးဖို့မဟုတ်ဘဲနဲ့ NCA Tax မှာပါတဲ့ဟာကိုလက်မှတ်ရေးထိုးပြီးရင်ဘယ်လိုဆောင်ရမလဲလို့လက်မှတ်ရေးထိုးတဲ့အထက်မှာတိုင်းသားတွေဘက်ကအခုပေါ့ဗျာအဆိုပြုထားတဲ့ကိစ္စရပ်တွေပေါ့အထူးသဖြင့်ကျွန်တော်တို့နားလည်တာတော့ဟုတ်လားစီးရင်ငွေလူမျိုးအမှန်ခံချက်တွေလည်းသူတို့ပြောပါလေရှိတော့နှိမ့်နိုင်လို့ရမယ်ရက်လိုက်ကတော့နှစ်ဖက်မှာနှစ်ဖက်ပြေဆုံးတဲ့နေရာမှာတော့အဓိကဖြစ်မှာပဲ။ဒါပဲဖြစ်ဖြစ်ကျွန်တော်တို့ကတော့ positive ပေါ့ကျွန်တော်တို့က positive မြင်ပ
ါမနေ့ဖန်ဆွေးနွေးပွဲမှာတော့ NCA လက်မှတ်ထိုးရေးမထိုးရေးကိုတိတိကျကျဆွေးနွေးဆုံးဖြတ်ကြမှာဖြစ်ပါတယ်။အစောပိုင်းကတိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကအားလုံးပါဝင်မှလက်မှတ်ထိုးမယ်လို့သဘောထားထုတ်ပြန်တဲ့အဖွဲ့ရှိသလိုလက်မှတ်ရေးထိုးပြီးမှအားလုံးပါဝင်အောင်ကြိုးပမ်းသွားမယ်လို့ထုတ်ပြန်တာတွေလည်းရှိခဲ့ပါတယ်။လက်ရှိတိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့ယက်တိချင်းနဲ့မျှော်လင့်ချက်ကိုတော့တိုင်းသာလက်နက်ကိုင်အဖွဲ့တွေရဲ့အစိမ့်မြင့်ညှိနှိုင်းရေးအဖွဲ့ SD ရဲ့ဒုတိယခေါင်းဆောင်ပူးစင်ကျုံးကအကျိုးညှိနှိုင်းဆွေးနွေးပွဲအပြီးမှာအခုလိုပြောပါတယ
်။ဒီကနေ့အထိကျွန်တော်တို့တိုင်းသာအားလုံးဟာဟောအဓိကအနေနဲ့ SCT အဖွဲ့ရောနောက် SD အဖွဲ့ဝင်တွေဖြစ်တဲ့စက်စက်ပွန်အဖွဲ့ဟာသက်တမ်းတည်းပဲရှိပါတယ်။နောက်ကျွန်တော်တို့ဒီဆွေးနွေးပွဲမှာအကုန်လုံးပါဝင်လာနိုင်အောင်ကျွန်တော်တို့တွားဖို့ဆိုတဲ့ဟာဒီကနေ့အထူးရက်တည်ချက်တည်တိုင်းပါပဲ
UPWC နဲ့ဆွေးနွေးနေတဲ့အစင်းမြင့်ညှိနှိုင်းကိုယ်စားလှယ်အဖွဲ့ဝင်တွေကအဖွဲ့၆ဖွဲ့ကိုအစိုးရက NCA မှာပါဝင်လက်မှတ်ရေးထိုးရေးနဲ့ပတ်သက်ပြီးလက်မခံပါဘူးဒီလိုနှစ်ဖက်အကြားအခက်အခဲတွေဖြစ်နေရင်ဆက်လက်ဆောင်ရွက်ဖွဲ့ရှိတဲ့နီလန်းကိုတော့ပူးစင်ကျုံကအခုလိုဆက်ပြောပါတယ
်ဒီဟာအလုံးပါဝင်ရင်းမှုဆိုတာတော့ကျွန်တော်အမျိုးမျိုးကျွန်တော်အတိတ်ပဲဖွင့်ဆိုလို့ရပါတယ်ဒါတပြန်နဲ့တည်းလက်မှတ်ရေးထိုးမယ့်အနေအထားမျိုးကိုဆိုလိုတာလည်းဟုတ်ကောင်းဟုတ်မလဲဒါတကယ်လို့များကျွန်တော်နိုင်ငံရေးဆွေးနွေးပွဲမှာပါဝင်လာနိုင်တယ်စီရမခန့်ချက်တဲ့နိုင်ငံရေးမခန့်ချက်တဲ့လူမျိုးကမရှိလာမယ်ဆိုလို့ရှိရင်ဒါသူတို့ပါဝင်လာနိုင်တဲ့အနေအထားရှိလို့ရှိရင်ဒါအကုန်လုံးပါဝင်နိုင်ပါဝင်ရေးဆိုတဲ့မူထင်းမှာဒါဝင်သွားမယ့်အနေအထားမျိုးလည်းရှိနိုင်ပါတယ်လို့ကျွန်တော်ပြောလိုပါတယ်
စီရင်အာမခံချက်ရရှိရေးနဲ့ပတ်သက်ပြီးအဓိကပါဝင်ဆွေးနွေးဖို့လိုအပ်နေတဲ့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာ SD နိုင်ငံကိုရောက်ရှိနေပါတယ်။ဒီအပေါ်မှာတော့ SD အဖွဲ့ဝင်ဘဒုစောွယ်ထူဝင်းကအခုလိုတုံ့သက်ပါတယ
်။သူမှလည်းခီးသေးတယ်ရှိနေတော့သူကခဏခဲပြောင်းလဲလည်းပဲကောင်းတဲ့အပေါ်မှာဒါကတော့သူကတော့ခီးတွက်တာဘူး။ပြန်ရောက်လည်းရောက်နိုင်တယ်။ဒီနေ့တော့ကုတ္တတိတော့တရင်တော့တည်ရတော့ပေါ့လေသူလည်းအတိပေးတာရှိမှာပဲဒါမှမဟုတ်သူခီးစေဖြတ်ပြီးတော့ပြန်လာမလားမလာဘူးလို့ဆိုတော့မသိဘူးပေါ့
။မြန်မာကျင်းပမဲ့ဆွေးနွေးပွဲဟာအစိုးရဘက်ကအမြင့်ဆုံးအဆုံးဖြတ်ပေးနိုင်တဲ့နိုင်ငံတော်သမ္မတတိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကလည်းအာဏာကိုလွှဲအပ်ထားတဲ့ထိပ်သီးခေါင်းဆောင်တွေပြည်ဆောင်မှာဖြစ်တာကြောင့်တနိုင်ငံလုံးအပြစ်ခတ်ရစေးရေးစာချုပ်လက်မှတ်ရေးထိုးရင်းနဲ့ပတ်သက်ပြီးအပြစ်သက်ဆုံးဖြတ်နိုင်မယ်လို့လည်းအားလုံးကမျှော်လင့်ထားကြပါတယ်။